Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတောင်းယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစီးရီးယားနိုင်ငံအတွင်းနှစ်လကြာဖြစ်ခဲ့ရဲ့ဆေးရည်သဘောတူညီချက်လက်တွေ့ထိရောက်ရအောင်ထဲပေါ်စေခြင်းတယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့ကြားရောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့မှာမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အလားအလာဘယ်လိုရှိပါသလဲ
ကျွန်တော်တို့ဒီအစိုးရအသင့်တစ်ထက်မှာကျွန်တော်တို့ state owned media ရဲ့အခန်းကဏ္ဍကိုရှော့ချပေါ့ကိုကျွန်တော်လိုအပ်ပါမယ်
မြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစောတက်ထွေးပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြတော့မှာပါဒါအပြင်ဝပြည်သွေးစည်းညညရေးအဖွဲ့တာဝန်ရှိသူတွေကိုအလို့တဘောတွားရောက်သွေးဆုံဆွေးနွေးခဲ့တဲ့ပြည်သူလွတ်တော်ကိုစလဲဦးစိုးထေအပေါ်ဘလို့အရေးယူလိုက်တယ်လဲဆိုတဲ့သတင်းနဲ့အမေရိကန်သမ္မတကိုစလဲလောင်းရွေးပွဲအတွက်အရေးပါတဲ့အင်ဒီယားနာပြည်နယ်ကဒီကနေ့အင်္ဂါနေ့အကြိုမဲပွဲအကြောင်းတင်ပြချက်တွေကိုသတင်းတွေအပြီးမှကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှခင်ပြတွင်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်စီးရီးယားနိုင်ငံအတွင်းနှစ်လကြာဖြစ်ခဲ့ရဲ့ဆေးရည်သဘောတူညီချက်ကိုလက်တွေ့ထိရောက်ရအောင်ထဲပေါ်စေခြင်းနဲ့လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စတူဝါကဒီကနေ့ပြောဆိုလိုက်ပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့ဒီကနေ့မော်စကိုမြို့မှာစီးရီးယားရေးဆွေးနွေးပြီးတဲ့နောက်အဲ့ဒါလို့ပြောလိုက်ကြပါစီးရီးယားဆိုရကိုလူလာတဲ့တပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေအကြားအဖြစ်ခဲ့ရဲ့စစ်ရေးသဘောတူညီချက်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာစတင်အသက်ဝင်ခဲ့ပြီးအကြမ်းဖက်မှုတွေတိတိတသားကျဆင်းသွားခဲ့ပြီးတဲ့နောက်မှာတစ်ဖက်နဲ့တစ်ဖက်ဒီသဘောတူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်တဲ့ဆိုတဲ့အပြန်အလှန်ဆွတ်ဆွဲချက်တွေနဲ့တိုက်ခတ်မှုတွေတဖြည်းဖြည်းပြန်လည်ဆလာခဲ့တာပါမြောက်ပိုင်းကအလက်ပိုမြို့တစ်ဝိုက်မှာတိုက်ခတ်မှုတွေအပြင်းထန်ဆုံးပြန်လည်ဖြစ်ပွားနေပြီးတော့အစိုးရတပ်တွေဘက်ကလေကြောင်းတိုက်ခတ်မှုတွေနဲ့သဘုံတွေဘက်ကလည်းဘုံးကျဲတိုက်ခိုက်တာတွေကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းလူတွေရာနဲ့ချီသေဆုံးခဲ့ရပါတယ်ဒီကနေ့အလက်ပိုမျိုးကစစ်ရုံတစ်ခုကိုတပုံတွေရဲ့ rocket ကြီးစံတွေထိမှန်လို့လူတွေဒါဇင်နဲ့ချီတိတ်ဆုံဒါမှမဟုတ်ဒဏ်ရာရခဲ့တယ်လို့ Syria အစိုးရသတင်းမှာဖော်ပြပါဗျ။အထူးကိုယ်စားလှယ် Dimitrova နဲ့ဆွေးနွေးပွဲမစခင်မှာပဲဒီ Mr. Lavrov ကရုရှားနဲ့အမေရိကန်နဲ့နိုင်ငံစလုံးက Syria အဖြစ်ခက်ရဲ့စစ်ရေးသဘောတူညီချက်ကိုပို့ပြီးတော့ထိရောက်အောင်လုပ်သွားဖို့ကြိုးစားနေတယ်လို့ပြောပါဗျ။ Syria ရင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ Mr. Lavrov တနင်္လာနေ့တုန်းကတယ်လီဖုန်းပေါ်မှာပြောဆိုဆွေးနွေးခဲ့တယ်လို့အပြစ်ခတ်ရစရေးကိုတိတိကျကျလိုက်နာဖို့နှစ်ဖက်စလုံးကိုသူတို့ကတိုက်တွန်းနေတယ်လို့လည်း Mr. Lavrov ရဲ့ယုံကပြောပါရရှင်
။ Primary Party ရင်းသမရလောင်းပနာမရွေးကောက်ပွဲကိုအင်ဒီယားနာပြည်နယ်မှာဒီကနေ့ကျင်းပမှာဖြစ်ပြီး Republican သမရလောင်းအဖြစ်ရွေးချယ်ခံရဖို့ရှေ့ဆုံးကပြင်းနေတဲ့ဘီလင်နာတတိကြီး Donald Trump မှာသူ့ပြိုင်ဘက် Texas Attorney General Matt Ted Cruz နဲ့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။ဒီပနာမရွေးကောက်ပွဲမှာ Mr. Trump အနိုင်ရရင်တော့လာမယ့်ဇူလိုင်လ Cleveland မှာကျင်းပမဲ့ Republican Party ညီလာခံမတိုင်မီမှာသူဟာ Republican Party သမရလောင်းအဖြစ်ရွေးချယ်ခံရမယ့်အနေအထားကိုရရှိမှာဖြစ်ပါတယ်။NBC ရုပ်သံဌာန Wall Street Journal နဲ့ Maris Sitani အရ Mr. Trump မှာ Indiana ပြည်နယ်မှာ15မိနစ်ဥဆောင်နေပေမဲ့အစောပိုင်းစတန်တွေမှာတော့ရလက်ခွဲပြားမှုတွေရှိခဲ့ပါတယ်။ Democrat Party မှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကျင်းပတဲ့ Party ရင်းရွေးချယ်မှု5ခုမှာ4ခုကိုအနိုင်ရခဲ့ပြီး Party ရင်းမှာရှေ့ကနေဥဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီး Hillary Clinton ဟာ Indiana ပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။နိုဝင်ဘာလမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲမှာ Trump မှာသူ့ရဲ့ပြိုင်ဘက်ဖြစ်လာမယ်ဆိုတာကိုရည်ရပြီးသူ့ရဲ့မဲဆွယ်စည်းရုံးမှုတွေမှာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်အနိုင်ရနေရဆိုတဲ့ Trump ရဲ့ဝေဖန်ပြောဆိုမှုတွေကိုလည်းသူကပြန်လည်တုံ့ပြန်ပြောဆိုသွားတယ်။လူမှုစစ်တမ်းတွေမှာတော့ Clinton နဲ့ပြိုင်ဘက် Bernie Sanders တို့ဟာ Indiana ပြည်နယ်မှာအခြေအနေရှင်ပြန်ရမှာဖြစ်တယ်လို့ဖော်ပြကြပါရခင်ဗျာ
။ American ပြည်အောင်စုတဲ့ဥရောပသမဂ္ဂတို့အကြားကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရယူနိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းနေတာမှာ American ဘက်ကလိုက်လျောမှုတွေလုပ်ဖို့တွန့်ဆုတ်နေတာကြောင့်ညှိနှိုင်းမှုတွေရပ်တန့်ရမယ့်အနေအထားကိုရောက်နေတယ်လို့ပြည်ထောင်ထိတ်တန်းကုန်သွယ်အရာရှိတူကပြောပါရယ်အမေရိကန်ရဲ့လက်တလောအနေအထားအရအတလန်းနေသမုဒ္ဒရာရဲ့ဝန်နိုင်ငံများကုန်သွယ်ရေးနဲ့ယင်းနှိမ့်နယ်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် TTIP နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဟာအောင်မြင်နိုင်မဲ့ပုံမရှိသေးဘူးလို့ပြည်ထောင်အရာရှိ Matt Felt ကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်အမေရိကန်နဲ့ဥရောပသမဂ္ဂတို့အကြားဆစ်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်တဲ့လျှို့ဝှက်အချက်အလက်တွေကိုလူခွေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Greenpeace ကတနင်္လာနေ့တုန်းကဖော်ထုတ်ဖွင့်ချခဲ့တာမှာတဘာဝပတ်ဝန်းကျင်နဲ့စားသုံးသူဘေးကင်းလုံခြုံရေးထက်စီးပွားရေးလုပ်ငန်းကြီးတွေရဲ့အကျိုးစီးပွားကိုရှေ့တန်းတင်ထားတာတွေ့ခဲ့ရတာပါက ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံအမေရိကန်နဲ့အဖွဲ့ဝင်နိုင်ငံ28နိုင်ငံပေါင်းတခုတည်းအနေနဲ့ဆိုရင်အမေရိကန်ထက်စီးပွားရေးပိုပြီးတော့တောင့်တင်းတဲ့ဥရောပသမဂ္ဂတို့အကြားချုပ်ဆိုဖို့အတွက်စ조사နေကြတဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့ညှိနှိုင်းဆွေးနွေးမှုတွေနဲ့ပတ်သက်လို့တော့ဒီအရေးပါတဲ့စာရွက်စာတမ်း248မျက်နှာကိုလူအများသိနိုင်ဖို့အတွက်အင်တာနက်အွန်လိုင်းပေါ်မှာဖျက်ဝေခဲ့တယ်လို့ Greenpeace အဖွဲ့ကပြောပါတယ်ရှင်
ဒီကနေ့ကြောက်ရတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းအချက်အလက်နဲ့အခြေခံခွင့်ရေးတွေကိုရနိုင်ခွင့်ဟာလူတိုင်းရဲ့ခွင့်ရေးဖြစ်တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။သတင်းလွတ်လပ်ခွင့်အခြေခံမှုတွေကိုကြေညာထုတ်ပြန်နိုင်ခဲ့တဲ့မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားခဲ့တာဖြစ်ပြီးအခု2016ခုနှစ်အတွက်သတင်းလွတ်လပ်ခွင့်နေ့ခေါင်းစဉ်ကသတင်းလွတ်လပ်မှုဟာအခြေခံကြတဲ့လွတ်လပ်မှုလူခွင့်ရေးတရဖြစ်တယ်လို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်။စင်စာဖြတ်မှုတွေစောင့်ကြည့်မှုတွေကနေကာကွယ်နိုင်အောင်နဲ့သတင်းတော်တွေရဲ့လုံခြုံရေးကိုကာကွယ်စောင့်ရှောက်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်းကပဲ Freedom House ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာကမ္ဘာတဝန်လွတ်လပ်ခွင့်ဟာ12နှစ်အတွင်းအဆိုးဆုံးအခြေအနေကိုရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာဒီနှစ်ပိုင်းတွေအတွင်းမှာတိုးတက်မှုတွေရှိလာပေမဲ့အမီကိုကင်းတဲ့ပုတ်ကလေးကမီဒီယာတွေပုံမိုတိုးတက်ဖွံ့ဖြိုးဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန့်ကဏ္ဍကိုလျှော့ချဖို့လိုအပ်တယ်လို့မလိုလားအပ်တဲ့ဥပဒေတွေပယ်ဖျက်ဖို့လိုအပ်ကြောင်းမြန်မာစာနယ်ဇင်းသမားတွေကပြောဆိုကြပါတယ်။မြန်မာပြည်ရဲ့သတင်းစာလွတ်လပ်ခွင့်ဟာအရင်ဆိုရလက်ထက်ကစာပေစီစီရေးနဲ့မူပိုင်ခွင့်ကိုဖျက်သိမ်းခဲ့တာပုတ်ကလေးကသတင်းစာတွေထုတ်ဝေခွင့်ပြုတာလွတ်လပ်စွာရေးသားခွင့်ပြုတာတွေနဲ့လက်ရှိအစိုးရတဲ့လက်ထက်မှာဖမ်းဆီးခံစာနယ်ဇင်းသမားတွေကိုလွတ်ပေးခဲ့တာတွေကြောင့်တိုးတက်လာတာဖြစ်တယ်လို့ဆိုပါရခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ရဲ့အင်္ဂါနေ့ညနေခင်းမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝင်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံသားရေးဝင်ကြီးဒေါက်တာဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်မြန်မာပြည်သူတွေနဲ့အတူဒီမိုကရေစီအစိုးရအသစ်ကိုဂျပန်အစိုးရကရောပုဂ္ဂလိကလုပ်ငန်းတွေကပါထောက်ပံ့ကူညီပေးသွားမယ်အကြောင်းဒီကနေ့တွေ့ဆုံမှုအပြီးပူရဲသတင်းစာရှင်းလင်းပွဲမှာမစ္စတာကီရှိဒါကပြောပါတယ
်။会談におきましては、この私から、まあ、日本は日清政府が主導する民主化と発展を官民挙げて全面的に支え。
မြန်မာအစိုးရအကောင့်ထဲပေါ်နေတဲ့ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအပေါ်ဂျပန်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေပူးပေါင်းပြီးဘက်ဆုံကူညီပံ့ပိုးပေးနိုင်အောင်တက်နိုင်သမျှကြိုးပမ်းသွားမယ်အကြောင်းကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒေသတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူလက်တွဲဖြေရှင်းသွားဖို့ဆန္ဒရှိတဲ့အကြောင်းကိုလည်းကျွန်တော်ပြောခဲ့သလိုဒီပေါ်မှာဒေါက်တာဆန်းစုကြည်ကလည်းသဘောတူပါတယ်လို့မစ္စတာကီရှိဒါကပြောသွားတာပါ။နိုင်ငံတော်အတိုင်းပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကလည်းမြန်မာနိုင်ငံအနေနဲ့ဂျပန်အစိုးရနဲ့မတူကွဲပြားမှုတွေရှိရင်တောင်မှဆက်ဆက်ညှိနှိုင်းပြီးတော့ဆက်ဆံသွားမှာဖြစ်တဲ့အကြောင်းပြောပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးကီရှိဒါဟာဒီကနေ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့လည်းတွေ့ဆုံပြီးတော့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ဂျပန်နိုင်ငံဘက်ကအကူအညီတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါသေးတယ်။မဲခေါင်ရက်ဝင်းဒေသအာရှနိုင်ငံတချို့ကိုရှေ့ရကြသွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့ဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုရောက်နေတာပါ။တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုအရင်သွားခဲ့တာဖြစ်ပြီးတော့ဒီမြန်မာနိုင်ငံခီးစဉ်ပြည်ရင်တော့လာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုလည်းခီးဆက်အောင်ပါပါရှင်
။အာဖဂန်နစ္စတန်နိုင်ငံကဘိန်းမီနဲ့ဟီရိုအင်းဘိန်းထုတ်လွှတ်မှုတိုက်ဖျက်ရေးအမေရိကန်နဲ့အနောက်နိုင်ငံတွေကအားထုတ်ဆောင်ရွက်နေတဲ့အချိန်ထဲမှာပဲ IS စစ်သွေးကြွားတွေကလည်းသူတို့ထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းကဘိန်းငင်းတွေကိုစတင်ဖျက်ဆီးနေတယ်လို့အာဖဂန်ဘိန်းဆိုင်ခင်ပိုင်ရှင်တွေက VOE ကိုပြောပါရတယ်။နင်္ဂဟာဒေတာကအချင်းနဲ့ဒက်ဗလာခရိုင်တွေမှာ IS တွေကဘိန်းငွေတွေကိုလိုက်လံဖျက်ဆီးနေတယ်လို့တခြားဘိန်းစားတို့အပင်တွေစိုက်ဖို့ဘိန်းစိုက်သူတွေကိုတတိပေးထားပါတယ်ဘိန်းငွေနှစ်ဧကခွဲပိုင်ရှင်ဘိန်းစိုက်သူတို့ကတော့ဒီလိုဘိန်းစိုက်ပြိုးရာဟာတရားမဝင်ကြောင်း IS တွေကသူ့ကိုပြောတယ်လို့ VOE ကိုပြောပါတယ်ဂျုံမစိုက်ပဲဘိန်းကိုသာစိုက်တဲ့အတွက်အခုအခါမှာသူ့စိုက်ခင်းတွေဖျက်ဆီးခံရတယ်လို့လည်းဆိုပါတယ်အချင်းဒေတာကန်တူဖြစ်သူမိုဟာမက်နီယမ်ကလည်း IS တွေကသူတို့ဒေတာရင်းကဘိန်းငွေတွေကိုဖျက်ဆီးတယ်လို့ဘိန်းဆိုင်ပြောသူဒေတာကန်တို့ချုပ်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအာဖဂန်အစိုးရအနေနဲ့တရားဝင်အတည်ပြုပြောဆိုတာမျိုးမရှိပေမဲ့နန်ဂါဟာအုပ်ချုပ်ရေးမှူးပြောခွင့်ရကတချိန်ကတာလီဘန်တွေထိန်းချုပ်ခဲ့ပြီးအခုခါမှာ IS တွေလက်အောက်ရောက်နေတဲ့ဒေတာတွေမှာဘိန်းတိုက်ဖျက်ရေးလှုပ်ဆောင်နေတာဆယ်စုနဲ့တချို့ရှိခဲ့ပြီလို့ဆိုပါတယ်ခမန်းကြီးတစ်နှစ်ကို3ဘီလီယံတန်ဖိုးရှိတဲ့ကမ္ဘာဟီရိုအင်90ရာခိုင်နှုန်းကျော်ဟာအာဖဂန်နစ္စတန်နိုင်ငံကထွက်ရှိတာဖြစ်တယ်လို့ကုလသမဂ္ဂလက်အောက်ခံမှုရဲ့စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယူကပြောဆိုထားပါတယ်ခင်ဗျာ
ဗြိတိကာကွယ်ရေးဝန်ကြီးဌာနကအချက်အလက်တွေကိုအင်တာနက်ကနေထုတ်ဖောက်ခိုးယူထားပြီးတော့ ဗြိတိန်စစ်ဘက်အရာရှိတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုဖွင့်ချသွားမယ်လို့ Islamic အစိုးရအဖွဲ့ IS ကပြောဆိုလိုက်ပါတယ်IS Internet Online ထုတ်ဖော်မှုဌာနလို့သူတို့ကိုသူတို့ပြောတဲ့အဖွဲ့ကအမေရိကန်စစ်ဘက်အရာရှိ80ကျော်နဲ့ပတ်သက်တဲ့ထိတ်တန့်စီးရင်တစ်ခုကိုဖွင့်ချခဲ့ပြီးတဲ့နောက်အခုတခါဗြိတိန်စစ်ဘက်အရာရှိတွေရဲ့စင်းကိုဖွင့်ချမယ်လို့ပြောလိုက်ကြပါဗြိတိန်မှာရှိနေတဲ့ညီကိုရော်တွေဟာလန်ဒန်ကဗြိတိန်ကာကွယ်ရေးဌာနတွေကိုအချိန်ယူဝင်ရောက်ပြီးအချက်လက်တွေကိုခိုးယူခဲ့ကြတာကနေရလာတဲ့ဒီလျှို့ဝှက်ထောက်လှမ်းရေးအချက်လက်တွေကိုပါဒီဒီချိန်မှာဖွင့်ချသွားမယ်လို့ဒီအဖွဲ့ရဲ့ online ပေါ်ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သူအဖွဲ့ဟာအင်္ဂလန်နဲ့အမေရိကန်ပြည်ထောင်စုကအွန်လိုင်းအချက်လက်တွေကိုဖြည်းဖြည်းချင်းလျှို့ဝှက်ဝင်ရောက်ခိုးယူခဲ့ကြတာလို့ဆိုပါတယ်။ IS ဖွဲ့ရဲ့အခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့မှတ်ကမ်းမှုရှိမရှိတိကျအတိမပြုတ်နိုင်သေးတယ်လို့အမေရိကန်နဲ့ဗြိတိန်အစိုးရအရာရှိတွေကလည်းဒီအပေါ်မှတ်ချက်တစုံတရာပေးဖို့ညှဉ်းဆဲထားပါတယ်။ပြီးခဲ့တဲ့မတ်လတုန်းက IS ဖွဲ့ဖွင့်ချခဲ့တဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ပတ်သက်တဲ့စာရင်းဟာစစ်ရေးစာဆောင်တွေနဲ့သတင်းဆောင်မတွေလိုသတင်းတွေကအများသည့်အချက်လက်တွေကိုစုဆောင်းဖော်ပြထားတာဖြစ်နိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကတော့ပြောဆိုပါတယ်ရှင်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာတောက်ကြာနေကလူနေအဆောက်အဦတစ်ခုပျို့ချခဲ့တာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးခဲ့ပြီးအခုကမှအဲ့ဒီအဆောက်အဦပြဲအောက်ကနေတနှစ်အရွယ်မိန်းကလေးငယ်တဦးကိုကယ်ဆယ်ရေးသမားတွေကကယ်တင်နိုင်ခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကကင်ညာတစ်ချင်ဒီအဖွဲ့ကကယ်တင်လိုက်နိုင်တာဖြစ်ပြီးစိုးစိုးရွားရွားထိခိုက်တာမျိုးမရှိပေမဲ့အဲ့ဒီကလေးငယ်မှာရေဓာတ်ခန့်ချောက်နေတာကြောင့်သူ့ကိုဆေးရုံကိုခေါ်ဆောင်သွားတယ်လို့တစ်ချင်ဒီအဖွဲ့ကပြောပါတယ်။ဟာရမာအရက်ကအဆောက်အဦပြဲအောက်ကနေနောက်ထပ်အသက်ရှင်ကျန်နေသူရှာတွေ့ဖို့တော့တိတ်မလွယ်တော့ဘူးလို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုကလေးငယ်တဦးအသက်ရှင်ရဲ့ရှာတွေ့ခဲ့တာကြောင့်ကြံရစ်တဲ့မိသားစုဝင်တွေဟာပျောက်ဆုံးနေသူတွေကိုရှာတွေ့ဖို့ဆက်ပြီးတော့မျှော်လင့်နေပါတယ်။လူနေအဆောက်အဦပြိုကျမှုကနေလူပေါင်း135ဦးကိုကယ်တင်နိုင်ခဲ့ပေမဲ့မိုးကြီးကျယ်ရွာသွန်းတာကြောင့်ပြိုကျခဲ့ပြီး9ရက်ကြာထိလူဒါဇင်အချို့ပျောက်ဆုံးနေစေဖြစ်ပါတယ်။အခုကမှအထက်6ထက်ပါဝင်တဲ့အဆောက်အဦပိုင်ရှင်ကိုရဲတွေကတနင်္လာနေ့မှာဖမ်းဆီးလိုက်ထားပြီးဖြစ်ပါတယ်ခင်ဗျာ
။2015-2016ဘောလုံးရာသီအတွက်အင်္ဂလိပ်ပရီးမီယာလိဂ်ဘောလုံးချန်ပီယံကို Leicester City အသင်းကအနိုင်ရရှိလိုက်ပြီးတဲ့နောက် Leicester City ကိုအားပေးတဲ့ပရိသတ်တွေပျော်ရွှင်အောင်ပွဲခံခဲ့ကြပါတယ်။ဒီနေ့လာနေ့ညကကစားတဲ့ပွဲစဉ်မှာ Tottenham Hotspur နဲ့ Chelsea အသင်းတို့ကနှစ်ဂိုးစီနဲ့တည်ကြခဲ့ပြီးတဲ့နောက် Premier League ဆီရမှာ89မှတ်နဲ့ထိပ်ဆုံးမှရှိနေတဲ့ Leicester City အသင်းတည်ကြပေါက် Premier League Champion ဖြစ်သွားခဲ့တာပါရှင
်
။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တင်တွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆက်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေဟာဒီနှစ်ပိုင်းတွင်အတွင်းမှာတိုးတက်မှုတွေရှိလာကြောင်းမြန်မာစာနယ်ဇင်းသမားတွေကကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နဲ့မှာပြောဆိုပါတယ်ဒါပေမဲ့လည်းလွတ်လပ်ပြီးအမိအခိုကင်းတဲ့ပုဂ္ဂလိကမီဒီယာတွေထုံကားဖို့ဆိုရင်နိုင်ငံပိုင်မီဒီယာရဲ့အခန်းကဏ္ဍကိုရှင်းချဖို့နဲ့မလိုလားအပ်တဲ့ဥပဒေတွေကိုပယ်ဖျက်ဖို့လိုအပ်ကြောင်းကိုလည်းမြန်မာစာနယ်ဇင်းသမားတွေကသုံးသပ်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ဟာအရင်အစိုးရလက်ထက်ကစာပေစီစီရေးနဲ့မူပိုင်ခွင့်တွေကိုဖျက်သိမ်းခဲ့တာပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ပြုခဲ့တာလွတ်လပ်စွာရေးသားခွင့်ပြုခဲ့တာတွေနဲ့လက်ရှိအစိုးရတစ်လက်ထက်မှာဖန်စီထိန်သိမ်းခံထားရတဲ့စာနယ်ဇင်းသမားတွေကိုပြန်လွှတ်ပေးခဲ့တာကြောင့်တိုးတက်လာတယ်လို့မြန်မာစာနယ်ဇင်းသမားတွေကဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာသုံးသပ်ပြောဆိုကြပါတယ်။ပုဂ္ဂလိကသတင်းမီဒီယာတွေပုံမှန်တိုးတက်ဖွံ့ဖြိုးလာဖို့ဆိုရင်နိုင်ငံပိုင်မီဒီယာတွေရဲ့အခန်းကဏ္ဍကိုရှင်းချဖို့လိုအပ်မယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂဥဆောင်အဖွဲ့ဝင်ဦးစောသက်ထွေးကသုံးသပ်ပါတယ်။
တဲ့အိုမီဒီယာရဲ့အခန်းကဏ္ဍကိုရှင်းချပါဖို့ကျွန်တော်လိုအပ်ပါမယ်။ဒါမှသာလက်လက်ဒီအမိခိုကင်းတဲ့ပုဂ္ဂလိကသတင်းမီဒီယာတွေထုံးလာပါလား။ဒီမိုစီနိုင်ငံနဲ့လိုက်ဆက်မှာဖြစ်ပါလား။ဒါကြောင့်ကျွန်တော်တို့ဒီတဲ့အိုမီဒီယာတွေသတင်းစာတွေနောက်ပြီးတော့ရုပ်မြင်သံကြားဌာနတွေဒါတွေအားလုံးကိုကျွန်တော်တို့ကပုဂ္ဂလိကလုံတန်တာလုံအဲ့လိုမလုံနိုင်ရင်လည်းကျွန်တော်တို့ဟိုဒီသတင်းပြန်ကြားကိုတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ public service media လို့ပြောင်းလဲလုပ်လို့ရပါတယ
်တစ္ဆက်သေးမှာပဲအရင်စူရလက်ထက်မှာအတီးပြုတ်ထားတဲ့စာနယ်ဇင်းဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်ဖို့လိုအပ်မယ်လို့လည်းဝေဖန်ထောက်ပြပါတယ
်ပြီးခဲ့တဲ့စူရတက်တန်းတင်မှာအတီးပြုတ်ခဲ့တဲ့သတင်းမီဒီယာဥပဒေရဲ့ပုံနှိပ်နဲ့ထုတ်ဝေဥပဒေရဲ့ broadcast ဥပဒေမှာကျွန်တော်တို့မီဒီယာသမားတွေတို့မေးခွန်းနေကျွန်တော်တို့ complaint တွေအများကြီးရှိနေပါသေးတယ်ဒါတွေအားလုံးကိုလက်ရှိသွတ်တော်အစ်စ်ကနေပြောပါမယ် review ပြန်လုပ်အောင်ပါမယ်ဒီမိုစီမဆက်အူရီဒီယိုကျွန်တော်တို့ဖြတ်သိမ်းတာဖြတ်သိမ်းပြုပြင်နေတာပြုပြင်ချိန်ဆက်တင်တာဖြစ်စေလောက်ရပါလိမ့်မယ်ဒါမှသာကျွန်တော်တို့သတင်းမီဒီယာလောကတိုးတက်ဖို့လမ်းစာကိုတွေ့ရပါပ
ါသတင်းစာဆရာစာရေးဆရာတူဦးဖြစ်တဲ့ဦးကျော်ရင်မြင့်ကတော့မီဒီယာနဲ့သက်ဆိုင်တဲ့ဥပဒေအပြင်အခြားအတားအဆီးတွေလည်းရှိနေတယ်လို့အခုလိုပြောပါတဲ့
ချိန်ချုပ်နေတဲ့ဥပဒေတွေမှာလက်ဆွဲဥပဒေလိုကဒီဥပဒေ ဖြစ်ကတဲ့ရှိရင်ကျွန်တော်တို့အရေးခံရနိုင်တဲ့ကျွန်တော်တို့ဒုက္ခပေးမဲ့ဥပဒေတွေကတော့အခုထိမပယ်ဖြေရခြင်းနဲ့အများကြီးရှိနေပါတယ်။ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့အလိုလိုကိုကြောက်နေပြီးတော့မှဆင်ခြင်နေရတာတွေရှိပါတယ်။အခု Unity ကဆရာသမားများခံသွားတယ်လို့ဒီမှာတက်နေပတ်တဲ့ရင်ကျွန်တော်တို့မမမမန်သိပြီးတော့ရေးရတူရဲမရှိဘူး။နောက်တစ်ခါဘာသာရေးနဲ့ပတ်တဲ့ရင်လည်းဆင်ခြင်ရတာတွေအဲ့ဒီလိုအပိုင်းမှာတော့ကျွန်တော်တို့မှလွတ်လပ်ခွင့်
စာနယ်ဇင်းသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့သတင်းသမက်ကမီဒီယာကောင်စီတို့အဖွဲ့အစည်းတွေကိုလည်းညှင့်တင်အားပေးဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။တိုင်းရင်းသားသတင်းဌာနတွေစုပေါင်းဖွဲ့စည်းထားတဲ့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့အစည်းရဲ့ဒါရိုက်တာနိုင်ကစော့မွန်ကတော့တိုင်းရင်းသားဘာသာစကားနဲ့ထုတ်ဝေဖြန့်ချီတဲ့မီဒီယာတွေဟာအကန့်အသတ်တွေရှိနေတာကြောင့်သူတို့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်အစိုးရကအားပေးကူညီတင်တယ်လို့ပြောဆိုပါတယ်။
တိုင်းနာရီရဲ့ဗာဒစကားမီဒီယာကိုအားပေးကြတဲ့တိုင်းနာရီရဲ့စာပေရှင်မှုနဲ့တိုင်းနာရီလူကြီးရေးကိစ္စအခြေပြကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အားပေးတယ်လို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စတွေကိုဆွေးနွေးပြကြတာကိုကြည့်ပြီးတော့အားပေးတယ်လို့ကျွန်တော်ယုံကြည်တယ်
။ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုရန်ကုန်မြို့ချက်ထရီယံဟိုတယ်မှာကျင်းပခဲ့ပြီးပြည်ကြေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်လည်းတရားအမှားစကားပြောကြားခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကမြန်မာစာနယ်ဇင်းလွတ်လပ်ခွင့်တိုးတက်ဖွံ့ဖြိုးရေးအတွက်ဆွေးနွေးအကြံပြုတာတွေကိုအလေးနဲ့ထားအကောင့်ထဲပေါ်မှာဖြစ်ကြောင်းနဲ့ဒီလိုတိုးတက်ဖို့အတွက်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်မန္တလေးတွေဘက်ကပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အရေးကြီးတယ်လို့စာနယ်ဇင်းသမားတွေရဲ့အားထုတ်မှုကလည်းဒန်းတူအရေးကြီးကြောင်းပြောကြားခဲ့ပါတယ်နိုင်ငံတကာစာနယ်ဇင်းသမားများကာကွယ်ရေးအဖွဲ့ CPG ကတော့မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ထိန်းချုပ်မှုအစိုးဆုံးဆယ်နိုင်ငံအနေနဲ့အဆင့်9မှရှိကြောင်းထုတ်ပြန်ခဲ့တယ်လို့ Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုသတင်းလွတ်လပ်ခွင့်မရှိသေးတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းထားပြီးစာနယ်ဇင်းလွတ်လပ်ခွင့်ညွှန်ကိန်းဟာအရင်နှစ်ကတည်းကကျဆင်းသွားကြောင်းဖော်ပြထားပါတယ်
။ကုမိုဇဝါရှင်ခရော့ဘွားပြည်သွေးစီညညိုရဲ့အဖွဲ့တာဝန်ရှိသူတွေကိုတွားရောက်တွေ့ဆုံခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုဘလို့အရေးယူလိုက်တယ်လဲဆိုတဲ့အကြောင်းတင်ပြချင်ပါတယ်။ပါတီနဲ့လွတ်တော်ကိုခွင့်ပြုချက်တောင်းခံခြင်းမရှိဘဲ UWSA ဘွားပြည်သွေးစီညညိုရဲ့အဖွဲ့တာဝန်ရှိသူတွေကိုဝဒေတာပန်းဆန်းမှာအလို့သဘောတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုပြည်သူလွတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီအဖွဲ့ရဲ့ကော်မတီဝင်အဖြစ်ကနေပြည်သူလွတ်တော်မှာဒီကနေ့ဖယ်ရှားလိုက်ပါတယ်။ဦးစိုးထေးအနေနဲ့မိမိသဘောနဲ့တွားရောက်တာဖြစ်ပြီးပါတီလွတ်တော်စည်းကမ်းနဲ့မညီညွတ်လို့အခုလိုဖယ်ရှားခံရတဲ့အပေါ်မှာလက်ခံတယ်လို့ဆိုပါတယ်။အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လှုပ်ဆောင်တဲ့နေရာမှာတူးတယောက်ပုံကိုထက်အသင်းအဖွဲ့အနေနဲ့လှုပ်ဆောင်တင်ကြောင်းတိုင်းရင်းသားနိုင်ငံရေးပါတီတွေကအမြင်ရှိနေပါတယ်။ VOA သတင်းထောက်နိုင်ကုန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ UWSP ကဝပြည်သွေးစည်းညီညွတ်ရေးပါတီနဲ့အလို့သဘောတွေ့ဆုံဆွေးနွေးခဲ့တဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုပြည်သူ့လွတ်တော်တိုင်းဒါရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီဖွဲ့ရဲ့ကော်မတီဝင်ဖြစ်ကနေအနားပေးလိုက်ပြီး၎င်းနေရာမှာဦးစောစရီဗင်ဂလိုက်ကိုအစာသွခန်းလိုက်ကြောင်းပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကနေဒီကနေ့မှာကြေညာခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်သူဖြစ်သူဦးစောတင်ဝင်းကအခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။ယာယီရဆိုင်လိုက်တာကသူ့သားဦးစောမြတ်ကလိုက်ကိုထည့်လိုက်တယ်ဦးစိုးထေးကိုယ်ကရင်ပြပါတယ်အစာသွတဲ့ကောသူ့ကိုဆွေးနွေးပြီးတော့စာရဏပိဒနာနဲ့လုပ်ပေးပါတယ
်။ဦးစိုးထေးဟာပြည်သူ့လွတ်တော်တိုင်းဒါရေးရာနဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီအဖွဲ့ရဲ့ကော်မတီဝင်ဖြစ်ကနေရက်စက်ခံရပေမဲ့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်သူအနေနဲ့ဆက်လက်သိရှိသွားမယ်လို့ဦးစောတင်ဝင်းကဆိုပါရယ်။ဝိုက်ပြည်သွေးစည်းညီညွတ်ရေးပါတီနဲ့အလို့သဘောတွားရောက်တွေ့ဆုံဆွေးနွေးတဲ့နေရာမှာဦးစိုးထေးအနေနဲ့ NLD ပါတီနဲ့လွှတ်တော်ကိုခွေတောင်းတာမျိုးမရှိတဲ့အတွက်စီကန်းနဲ့မညီညွတ်လို့အခုလိုဖယ်ရှားခံရတာဖြစ်ပေမဲ့သူ့အနေနဲ့ဒီဖြစ်စဉ်ကိုလက်ခံတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကအခုလိုပြောပါရယ်
။ပြန်ပြီးခွင့်ပြုချက်မတောင်းတဲ့အတွက်ကျွန်တော်ကဒီတော်တော်လေးကြီးနေတဲ့ပါတီစီကဖြစ်ဖြစ်ပြီးဆိုတော့တော်တော်လေးကြီးရောပါတီစီရောပြီးဆိုတော့ကြောင့်ဒီဖြစ်တာပေါ့ဒါကိုကျွန်တော်ကလက်ခံမှာပေါ့ဗျာ
ပြည်သူ့လွှတ်တော်တိုင်းရင်းသားရေးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်တူလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစိုးသေးပါဝင်တဲ့၃ဦးပါဖွဲ့ဟာဧပြီလကုန်ပိုင်းမှာ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဝဒေတာပန်ဆန်းကိုတွားရောက်ခဲ့ပြီးဝခေါင်းဆောင်တွေနဲ့အလို့သဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်ဝိုက်ပြည်သွေးစည်းညီညွတ်ရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုအခြေအနေကိုတော့ဦးစိုးသေးကအခုလိုပြောပါတယ
်ဒီကော်ပီမှာလည်းတာဝန်ထမ်းဆောင်တယ်ဆိုတော့လွတ်တော်လည်းနားချိန်မှာလွတ်တော်နဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တွားတဲ့သဘောပေါ့ဗျာဉာဏ်ရည်ကတော့ဒီဝဒေတာအကျိုးရှိဖို့အတွက်ခိုင်မာမယ်ပြည်ရမယ်ဆိုရင်တို့ကတော့ပူပေါင်းဆောင်ရွက်ဖို့အသင့်တယ်လို့ကျွန်တော်လည်းယူမိပါတယ်
UWSA ဒုတိယဥက္ကဋ္ဌဦးဆောက်လူလျံနဲ့ပန်းစံမှာရှိတဲ့ပေါ်လစ်ဘျူရိုဖွဲ့ဝင်6ဦးနဲ့တွေ့ဆုံခဲ့တယ်လို့လည်းဦးစိုးသေးကဆိုပါတယ် Bidu Luto Guzele Usu Tini Net, UWS Net, Twisun Keraha, Luto Guzabu Twaya Kajang, Media the Chugu, Pisu Tabi, and Eddie Badi Bagaro, Badi Soya Luto, Begana Guma, Guzama Bugulu, Badi Taipan Kongsong Liga Piovare. Ninjan Yi Lungan sent to a Losong then Yama, the Udia Pogu Ninem Hobe, at the important in a Losong Dinjau, SN Edico, Chantain Damia Timogrisi Pojo, Kongsong Dupi to sign you Lunga Suvare.
To the Lunga the Memo, Pajana Lubar, Losena Lugaro. ไอ้มันมั่งปูมูเจ้าห้องเดียวที่ตามเดียวก็รอดูว่าที่มันจะไปดูตัวไหนก็จะไม่เห็นอะไรเลยเส้นว่าจะมาเลยแต่เนาะอยู่ซาร์ก็เนี่ยอยู่ตัวเส้นนี้เนี่ยมันเอาเมียนปูที่เราวิทยาลัยมาตัดแต่ตัวเลยแต่ก็ยังไม่เอารู้ที่อยู่เนี่ยเลยจริงๆตัวเราเด็กเข้ามาเส้นนี้ด้วยกันเนี่ยเป็นเนี่ยเป็นที่เดียวกันเส้นเดียวกันเลยปูรู้ว่าอยู่เที่ยวเชียงชูบุ้งเชียงเสี่ยวหลงเนี่ยมันมา และชิกาล่าหาเนียนชายยี่ตัวยี่จีเรชิงพี่นี่ดูเนียนชายยี่เนี่ยตัดสายในกิจสัญญาดูกูสตรีท่าสังเวียมากูสตรีท่าบุลูจาวอันนี้ที่ไต้หวันของสองดูเลพี่เปียกคุยยาปกูดูเลพี่เดอุตุนต้องเห็นกันนี่วิวเอ็มมีมียังเขยามาเปียกสุขเขวาร์เร่นั่งรอตามิงกันปกูโตอังซันสุจีนี่เนี่ยก็รอปีรุ่นเนียนชายยี่เนี่ยปัตตาบีอพยพขยันเสียยี่พี่มียังสั่งเลสังเวียตัวมาพี่ดูที่อพยพขยันเสียยี่ตัวปาวินเต้เนี่ยพ่อสิริปาวินลาอังสั่งเลจูบันตัวมาลูเล่เปียกสุขเ
တော်ရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးကျင်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရတဲ့တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေတဲ့ကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကနေ့ည9:00ရေးဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။American သမ္မတလောင်းနေရာအတွက်ဒီကနေ့အင်္ဂါနေ့ Indiana ပြည်နယ်မှာကျင်းပမဲ့အကြိုမဲပေးပွဲမှာတော့ Republican Party ကရှေ့တန်းရောက်နေတဲ့ Donald Trump ဟာပြိုင်ဖက်ဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကိုအပြတ်အသတ်နိုင်ရဖို့မျှော်လင့်နေပါတယ်။ Indiana ပြည်နယ်ကအကြိုမဲပေးပွဲမှာဂရေကျွဲတထေး Trump သာအနိုင်ရမယ်ဆိုရင်တော့ဇူလိုင်လထဲကျင်းပမဲ့ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လမ်းပွင့်သွားနိုင်ပါတယ်။ American သမ္မတလောင်းရွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းထောက်ဂျင်းမလုံးပေးပို့ထားတဲ့သတင်းဆောင်မကတော့ကိုအောင်လင်းဦးကတင်ပြထားပါရရှင်
။အိန္ဒိယနဲ့ပြည်နယ်ကျုံမဲပေးဝဲမှာအောင်မွေးရမယ်ဆိုရင်တော့ယုံကြည်မှုတွေခိုင်မာလာနေတဲ့ဒေါ်နယ်ထရမ့်အတွက်အိုဝါယိုပြည်နယ်ကလီဗလန်းမြို့မှာဇူလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတလောင်းအဖြစ်ရွေးခံရဖို့ပိုပြီးနီးစပ်တဲ့နီးစပ်လာမှာလည်းဖြစ်ပါတယ်။ဒါကြောင့်လဲပြိုင်ဖက်တွေဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မတ် Ted Cruz အိုဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကက်ဆစ်တို့နဲ့ရှင်ပြိုင်ပြီးချိန်ကုန်မခံရင်တော့ဘူးလို့လဲထရမ့်ကပြောဆိုခဲ့တာပါ။
It's really important that we win because if we win, you know, we want to raise money for the party, we want to do raise money for the senate.
ကျွန်တော်တို့အတွက်အနိုင်ရဖို့ကတကယ်ကိုအရေးကြီးပါတယ်။အနိုင်ရရင်ပါတီအတွက်ရန်ပုံငွေရှာခြင်းနဲ့အထက်လွှတ်တော်နဲ့ Congress လွှတ်တော်ရွေးကောက်ပွဲအတွက်ပတ်စံရှာခြင်းပါတယ်။ဒီလူတွေနဲ့ပြိုင်ပြီးအချိန်ကုန်နေမဲ့အစားအချားလုပ်စရာတွေတဘုံကြီးရှိနေပါတယ်
။ပြီးခဲ့တဲ့သတင်းပတ်တဲ့ American ရှိဖက်ချန်ပြည်နယ်၅ခုကအကျုံမဲပေးဝဲမှာအလွယ်တကူအနိုင်ရထားတဲ့ Trump အနေနဲ့ Indiana ပြည်နယ်မှာနောက်ထပ်အမွေးခံနိုင်မယ်ဆိုရင်တော့အဓိကပြင်ပဖြစ်တဲ့ cruise တွေကြီးမားတဲ့ထိုးနှက်ချက်ဖြစ်လာပါလိမ့်မယ်။ဒါပေမဲ့လည်း cruise ကတော့လက်မလျှော်သေးပဲ Trump အနေနဲ့ Republican Party ညီလာခံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲရည်အတွက်မရနိုင်အောင်ဟန်တားဖို့လည်းရည်ရွယ်ထားတာပါ။
I'm not getting the 1237 delegates and Donald J. Trump is not getting
ကိုယ်စားလှယ်မဲ1138မဲကိုကျွန်တော်မရတယ်လို့ Donald Trump လည်းရမှာမဟုတ်ပါဘူး။ Indiana ပြည်နယ်အနေနဲ့ဒါကိုပြည့်ပြည့်စုံစုံပြသနိုင်တဲ့ခွန်အားလည်းရှိပါတယ်။
သမ္မတလောင်းအဖြစ်ရှင်ပြန်သူတွေချာရှည်ရန်ရောက်နေပြီမလဲပြီးခဲ့တဲ့သတင်းပတ်တဲ့ Republican Party စီဝဲကျင်းပခဲ့တဲ့ California ပြည်နယ်ကဆန္ဒပြပွဲတွေပါဝင် Trump ကိုကန့်ကွက်ဆန့်ကျင်မှုတွေလည်းရှိနေသေးပါဒါပေမဲ့ Indiana ပြည်နယ်မှာအနိုင်ရခဲ့မယ်ဆိုရင်တော့ Trump အနေနဲ့သမ္မတလောင်းဖြစ်ရွေးချယ်မဲ့ပါတီညီလာခံမှာလိုအပ်တဲ့ထောက်ခံမှုတွေရဖို့ပိုပြီးနှိစက်သွားပြီလို့လည်း Washington အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Bipartisan Policy Center ကသုတေသီ John Fortier ကတုံ့တက်ပါတယ
် and so Donald Trump I think feels he has to win on that first ballot either outright with the 1237
ကိုယ်စားလှယ်မဲ့1239မဲ့စလုံးမဲ့ဖြစ်ဖြစ်အဲ့ဒီလောက်နှီးပါပဲဖြစ်ဖြစ်နောက်ထပ်နည်းနည်းပါပါထပ်စီယုံပြီးတော့ပဲဖြစ်ဖြစ်ပထမတစ်ကြော့မဲပေးတဲ့အချိန်မှာ Donald Trump အနိုင်ရဖို့လိုပါတယ်နောက်ထပ်နှစ်ခါသုံးခါလောက်ထပ်ပြီးမဲခွဲမယ်ဆိုရင်တော့သူ့အတွက်ပြဿနာရှိလာနိုင်ပါတယ်
ပြန်ပြတ်ဒီမိုကရက်တစ်ပါတီကရှေ့တန်းနေရာမှာရှိနေတဲ့ Hillary Clinton ဟာလည်းပြီးခဲ့တဲ့သတင်းပတ်ထဲပြည်내၅ခုမှာ၄ခုကိုအနိုင်ရခဲ့ပြီးတဲ့နောက် Indiana ပြည်နယ်မှာစီယုံရင်ဆင်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကတော့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်လာနိုင်သူတူဦးဖြစ်တဲ့ Trump ကိုအာရုံစိုက်ပြစ်မှတ်ထားနေတာပါ
။ Mr. Trump accused me of playing the quote woman card.
အမျိုးသမီးအရေးကိုအသုံးချနေတယ်လို့ Mr. Trump ကကျွန်မကိုဆွဆွဲပါတယ်။အမျိုးသမီးတွေကျန်းမာရေးစောင့်ရှောက်မှုရရှိဖို့မိသားစုအတွက်လစာနဲ့ခွင့်ရရှိဖို့ဒန်းတူညီမျှလစာရရှိဖို့ကိစ္စတွေကအမျိုးသမီးတွေကိုအသုံးချနေတယ်လို့ပြောရင်တော့ကျွန်မကပါရမှာပါ
ဝင်ရောက်ကလင်တန်ဟာရှေ့တန်းနေရာမှာရှိနေတယ်ဆိုရင်လည်းအင်ဒီယားနာပြည်နယ်မှာတော့ပြန်ဖက်ဖြစ်သူဘာနီဆန်ဒါစ်နဲ့သူမသားကိုမသားဖြစ်နေတာပါ Vermont ပြည်နယ်ထက်လွတ်တော်မှဆန်ဒါစ်ကတော့အကျိုးမဲပေးဝဲတွေမပြေမချင်းဆက်လက်ရှင်ပြိုင်သွားဖို့လည်းတနေထံချထားပါတယ
် We believeThat we are in a very strong position.
ကျွန်တဲ့နေရာဒီမှာအနိုင်ရနိုင်လောက်တဲ့အထိခိုင်မာတဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ညီလာခံကိုယ်စားလှယ်အများစုရှိတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းအနိုင်ရနိုင်လောက်တဲ့အခွင့်အလမ်းကောင်းတွေရှိနေပါသေးတယ်
။ဒါပေမဲ့လည်းဇူလိုင်လနောက်ပိုင်းပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပမယ့်ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ့အရေးအတွက်မှာဝန်ကြီးရောက်ကလင်တန်ကသိရတာအသာစီးရနေတာကြောင့်ထက်လွတ်တော်မှဆန်ဒါစ်အတွက်ကတော့ချိန်သိမ့်မြမြဆဆမကြံတော့ဘူးလို့ဆိုရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လေးဦးမရှင် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်ရမကြခင်ပြီးဆုံးတော့မှာပါဒီကနေ့ရဲ့ထိတ်တန့်ရောက်တဲ့တင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံတွင်နှလားကြာပြစ်ခတ်ရေးစည်းရေးသဘောတူညီချက်ကိုလက်တွေ့အထီးထီးရရအောင်ထဲပေါ်စေခြင်းနဲ့လူစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလဲကဒီကနေ့ပြောပါရယ်ရုရှားနိုင်ငံသားယုံကြည်စာကေလက်ဖ်တော့နဲ့ဒီကနေ့မော်စကိုမြို့မှာစီးရီးယားရေးဆွေးနွေးပြီးတဲ့နောက်အဲ့ဒါလို့ပြောခဲ့တာပါစီးရီးယားဆွေးရောက်ကိုလိုလားတဲ့တပ်ဖွဲ့တွေနဲ့သဘုံဖွဲ့တွေအကြားအပြစ်ခတ်ရေးစည်းရေးသဘောတူညီချက်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာစတင်အသက်ဝင်ခဲ့ပြီးအကြမ်းဖက်မှုတွေတိတိတသားကျဆင်းခဲ့ပြီးတဲ့နောက်မှာမှတစ်ဖက်နဲ့တစ်ဖက်ဒီသဘောတူညီချက်ကိုအချိန်ချင်းချိုးပေါက်တယ်ဆိုတဲ့အပြန်အလှန်ဆွဆွဲချက်တွေနဲ့တိုက်ခိုက်မှုတွေတဖြည်းဖြည်းပြန်ဆားခဲ့တာပါရှင်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာ primary ပါတီတွင်သမ္မတလောင်းပနမရွေးပွဲတွေဒီကနေ့ကျင်းပမှာဖြစ်ပြီးတော့ Republican Party သမ္မတလောင်းအဖြစ်ရွေးခံရဖို့ရှေ့ဆုံးကပြင်းနေတဲ့ပြည်နယ်နာတထေးကြီး Donald Trump ကသူ့ရဲ့ပြန်ဘက်ဒီ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့အကြိမ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်ဒီပနမရွေးပွဲမှာ Mr. Trump အနိုင်ရရင်တော့လာမယ့်ဇူလိုင်လ Cleveland မှာကျင်းပမယ့် Republican Party ညီလာခံမတိုင်ခင်မှာသူဟာ Republican Party သမ္မတလောင်းအဖြစ်နဲ့ရွေးချယ်ခံရမယ့်အနေအထားကိုရောက်ရှိသွားနိုင်မှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့ဒီဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်။မြန်မာပြည်သူတွေနဲ့အတူဒီမိုကရေစီအစိုးရတစ်ကိုဂျပန်အစိုးရကရောပုဂ္ဂလိကလုပ်ငန်းတွေကပါကူညီထောက်ပံ့ပေးသွားမယ်လို့ဒီကနေ့တွေ့ဆုံမှုအပြီးပူးတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကီရှိဒါကပြောပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံအနေနဲ့ဂျပန်အစိုးရနဲ့မတူကွဲပြားမှုတွေရှိနေတောင်မှဆက်ဆက်ညှိနှိုင်းပြီးတော့ဆက်ဆံသွားမှာဖြစ်တယ်လို့ပြောပါတယ်ရှင်။
တဲ့အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.69 လိုင်းဒိုမီတာ51 kHz 5889နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပ
ါ
This program has come to you from the Voice of America, Washington.